မနက်ငယ်မှာဖြစ်နေတဲ့နိုင်ငံပြည်ပခါတွေနဲ့အိန္ဒိယနိုင်ငံတွေရဲ့စီးပွားရေးပြဿနာတွေကြောင့်ယခုနှစ်အတွင်းထိုင်းနိုင်ငံရဲ့နေဆက်ကုန်သွယ်လုပ်ငန်းတွေနှေးကွေးနိုင်တယ်လို့ထိုင်းစက်မှုလုပ်ငန်းအဖွဲ့ချုပ် FDI ကပြောပါတယ်မြန်မာ၊လာအို၊ကမ်ဘောဒီးယား၊မလေးရှားတို့နဲ့နယ်နိမိတ်ချင်းထိစပ်နေသလိုဒီနိုင်ငံတွေနဲ့နယ်ဆက်ကုန်သွယ်မှုလုပ်နေတဲ့ထိုင်းနိုင်ငံဟာအဆိုပါနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုဆိုင်ရာစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ FDI ရဲ့ဒုတိယဥက္ကဋ္ဌမွန်ထရီမဟာရဖုံကိုကိုးကားပြီးတော့ထိုင်းနိုင်ငံထုတ်ဘန်ကောက်ဖို့သတင်းစာကဖော်ပြခဲ့တာပါမြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကိုင်ပြိပခါတွေအရေးကိုင်းတွဲဖြည့်ရှင်းမှုတွေမှာထိုင်းနိုင်ငံအနေနဲ့ပါဝင်ဆောင်ရွက်နေရတယ်လို့တခြားအိန္ဒိယနိုင်ငံတွေမှာဖြစ်နေတဲ့ငွေကြေးဖောင်းပွမှုနဲ့အိမ်နောက်စုကျွေးမီဆိုင်ရာပြဿနာတွေအပါအဝင်စီးပွားရေးဆိုင်ရာပြဿနာတွေကိုပါညှိနှိုင်းဆောင်ရွက်နေရတယ်လို့လည်း FDI ရဲ့ဒုဥက္ကဋ္ဌကပြောပါတယ်မြန်မာနိုင်ငံနဲ့နယ်စပ်ကုန်သွယ်မှုဟာ 17.1 ရာခိုင်နှုန်းလျော့ကျခဲ့ပြီးတော့မလေးရှားနိုင်ငံနဲ့ဆိုရင် 17.8 ရာခိုင်နှုန်းကမ်ဘောဒီးယားနိုင်ငံနဲ့ဆိုရင် 19.2 ရာခိုင်နှုန်းထိကျဆင်းခဲ့တာပါ။လာအိုနဲ့နယ်စပ်ကုန်သွယ်မှုကတော့ 1.16 ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။မြန်မာ၊လာအို၊ကမ်ဘောဒီးယားတို့ရဲ့ငွေကြေးတန်ဖိုးထက်ထိုင်းဘတ်ငွေရဲ့တန်ဖိုးကခိုင်မာတဲ့အတွက်ထိုင်းနိုင်ငံရဲ့ပို့ကုန်လုပ်ငန်းရှင်တွေနဲ့အိမ်နီးချင်းနိုင်ငံတွေနဲ့ကုန်သွယ်မှုလုပ်ရမှာထိုင်းဘတ်ငွေကိုသာအသုံးပြုဖို့ FDI ကညွှန်ကြားထားတယ်လို့လည်း Mr. Montri ကပြောပါတယ်ရှင်။